Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 23, line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါအခုမနက်ခင်းစီစဉ်ရတာဝန်ယူတင်ဆက်သွားမှာပ
ါဒေကင်းရန်ကင်းမင်္ဂလာမနက်ခင်းပြစ်ကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီမနက်နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ရေဦးမြို့နယ်ကရှေဟောင်းခရစ်ယာန်ဘုရားကျောင်းမိရှုဖြက်စီးခံရမှုအပေါ်ပုတ်ရံမင်းကြီးကဝန်ထဲကြောင်းပြောကြားလိုက်ပါတယ်ကယ်လီဖိုးနီးယားတနက်ပြစ်မှုကျူးလွန်သူကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေနေကြပါတယ်ယူကရိန်းကိုတိုက်ခတ်ရေးတင်ကားတွေပေးပို့ဖို့ဂျာမနီကိုမဟာမိတ်တွေကပြပေးနေကြပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
ကောင်းပါပြီရှင်စကိုင်းတိုင်းထက်ကကသားမြို့နယ်ထဲမှာစစ်ကောင်စီကအင်အားဖြည့်တင်းနေသလိုကြေးရွာတွေလည်းမိရှို့ခံနေရတဲ့သတင်းကိုဒီကနေ့ကြားဖို့ရှိပါတယ
်အခုအဲ့နေရွာလုံးဝပုံတော့ဖြစ်ပြီအဲ့ဒါတွေကအကုန်ပြေးနေရတာပြီးတဲ့ခါကျတော့မိုးရွာရွာတော့ရွာတော့ကြီးထားတယ်အိမ်ကြီးတထောင်ကျော်တဲ့
အပြည့်ဆုံးတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ် Derek Chauvin နဲ့ VOA တွေ့ဆုံမေးမြန်းခန့်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မပေးစာများနဲ့ထူးခြားဆန်းများသတင်းများအပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုခုခေမောင်းဆိုမင်းနဲ့ကျွန်မနှောင်းလောက်ပြောပြပါမယ်ရှင်
ယူကရိန်းတွင်လက်ပတ်တူအမျိုးအစားတင်ကားတွေပေးပို့ရေးအတီးပြုတ်ပေးဖို့ဖိအားပေးမှုတွေများပြားနေချိန်မှာပဲဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဟာပြင်သစ်သမ္မတနဲ့တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာထိပ်သီးဆွေးနွေးပွဲပြုလုပ်ပါတယ်ဂျာမန်ဝန်ကြီးချုပ်ကယူကရိန်းကိုအစ်မြင့်တင်ကားတွေပေးပို့မလားမပေးပို့ဘူးလားလို့မပြောခဲ့ပေမဲ့ဆုံးဖြတ်ချက်ကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူညှိနှိုင်းပူးပေါင်းချမှတ်မယ်လို့ရိုက်တာစ်သတင်းဌာနကကိုးကားဖော်ပြပါတယ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ပြင်သစ်လုတ်လက်ခရက်အမျိုးအစားတိုက်ခိုက်ရေးတင်ကားတွေယူကရိန်းကိုပေးပို့ဖို့မဖြစ်နိုင်ပါဘူးလို့အပြတ်မပြောနိုင်ကြောင်းပြောပါတယ်အစ်မြင့်တင်ကားတွေပေးရမှာပြင်သစ်နိုင်ငံရဲ့လုံခြုံရေးကိုမထိကိုက်စေဖို့နဲ့ယူကရိန်းစစ်ပွဲပိုမိုကြီးထွားလာတာမဖြစ်ဖို့လည်းလိုပါတယ်လို့သတိပေးလိုက်ပါတယ်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျိမ်းစ်ကလေဗာရီကတော့Sky News နဲ့တွဲဆောင်မေးမြန်းခန်းမှာဂျာမနီနိုင်ငံလုံးလက်ပတ်အမျိုးအစားတင်ကားတွေကိုယူကရိန်းတပ်တွေအသုံးပြုတာမြင်လိုပါတယ်လို့ပြောပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအဖြစ်မကြာသေးခင်ကမှတာဝန်ယူခဲ့တဲ့ Republican အမတ် Michael McCaw ကတော့ဂျာမနီကတင်ကားတွေပေးအပ်လာအောင်အားပေးတဲ့အနေနဲ့အမေရိကန်ကလည်း Abraham အမျိုးအစားအကြီးစားတိုက်ခိုက်ရေးတင်ကားတွေပေးတင်ကြောင်း ABC သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနီးတရုတ်နှစ်တကူပွဲတော်ကျင်းပနေတဲ့ကပွဲတစ်ခုမှာစနေနေ့ညနောက်ပိုင်းကလူဆယ်ယောက်တေဆုံးခဲ့တဲ့ပြစ်ခတ်မှုအကျူးလွန်သူကိုအာဏာပိုင်တွေဆက်ပြီးတော့ရှာဖွေနေပါတယ်။မွန်ထရီပတ်အရက်က Star Ballroom Dance Studio ပြစ်ခတ်မှုမှာအမျိုးသား9ဦးနဲ့အမျိုးသမီး9ဦးတေဆုံးပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံခရိုင်ရဲမှူးရောဘတ်လူနာကပြောပါတယ်။အခင်းဖြစ်ပြီးတော့မိနစ်20 30အကြာလောက်မှာပဲအနီးအနားမှာရှိတဲ့ Alhambra မြို့ကလက်လိုက် Ballroom ခံမာတဲ့ကိုတနက်တလက်နဲ့လူတယောက်ဝင်လာခဲ့တယ်လို့လည်းရင်မှုကပြောဝင်မယ်လို့ဒီဖြစ်ရခုဆက်ဆက်မှုရှင်းမရှိဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းပြောပါတယ်ထွက်ပြေးလွတ်မြောက်နေတဲ့တနက်သမားကိုရဲတို့ကအပူတပြင်းလိုက်လံရှာဖွေနေပြီးမတင်ကားတဲ့ကားတွေကိုလုံခြုံရေးအထူးတပ်ဖွဲ့တွေကရှာဖွေတာတွေလည်းရှိခဲ့ပါတယ်တနင်္ဂနွေနေ့မှာပဲမတင်ကားသူရဲ့ဓာတ်ပုံကိုလည်းရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်အဲ့ဒီပုံမှာတော့အညိုရောင်ဂျက်ကင်အဖြူရောင်အကွက်တွေပါတဲ့သိုးမွေးအုပ်ထုပ်ဆောင်ထားတဲ့မြင့်မှန်တက်ထားတဲ့အာရှနွယ်ဘွားအမျိုးသားသူရဲ့ပုံကိုတွေ့ရပါတယ်။သူ့ကိုဘသူဘသူဖြစ်မှမသိရသေးပေမဲ့လို့အာနီယာရှိတဲ့သူအဖြစ်သတ်မှတ်ထားတယ်လို့လည်းရဲတို့ကပြောပါတယ်
။အာဖရိကတိုက်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ရှိမြို့တော်ဝင်ရုံးချုပ်နဲ့အစိုးရအဆောက်အုံတွေက9နာရီကျော်ကြာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အဲလ်ရှာဘားစစ်သွေးကြွာတွေကိုဆိုမာလီအစိုးရတပ်ဖွဲ့တွေကတိုက်ခိုက်ရှင်းလင်းခဲ့ပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြွာတွေအပြင်အရသာတချို့ပါတေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်
ခဝါရစ်တိုအိုထရဲဒုဒမိုက်လာရှန်ကော့ဖ်အိုမိတ်ကိုဒဘဟဒါရက်တန် ယောကော့ဖ်ခလေအော်ကမ်ဘီနာ
ဂိတ်ပေါ်မှာအသေးကံဘုံပေါက်ခွဲခဲ့သူနဲ့အသေးဖမ်းဆီးမိခဲ့သူစစ်သွေးကျွား၅ဦးအပြင်တိုက်ခိုက်မှုအတွင်းအရသား၆ဦးလည်းသေဆုံးခဲ့ပါတယ်လို့ဆိုမာလီရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူစာဒစ်အဒမ်အလီကအတည်ပြုပါတယ်။ဆိုမာလီပြန်ကြားရေးယဉ်ကျေးမှုနဲ့ခီးသွွားဝင်ကြီးဌာနကလည်းတနင်္ဂနွေတိုက်ခိုက်မှုအတွင်းအယ်ရှာဘားစစ်သွေးကျွား၆ဦးကိုအစိုးရတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။အယ်ရှာဘတ်လက်နက်ကိုင်အဖွဲ့တွေဟာအစိုးရစစ်သားတွေလိုဟန်ဆောင်ပြီးအစိုးရအဆောက်အုံတွင်ကိုဝင်ရောက်လာကြတာလို့ဆိုမာလီအစိုးရကပြောပါတယ်။သူတို့ဟာပထမဆုံးဖောက်ခွဲရေးတွေလုပ်ပြီးနောက်လက်နက်ကိုင်တွေကအဆောက်အုံတဲကိုဝင်ရောက်စီးနင်းခဲ့ကြတာဖြစ်ပါတယ်။အယ်ရှာဘတ်စစ်သွေးကျွအဖွဲ့ကလည်းသူတို့တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ Telegram မှာရေးသားထားပါတယ်ခင်ဗျာ။
မက်ထရစ်တန်ချိန်တထောင်လောက်ရှိတဲ့လစ်သီယမ်သက်သက်သူပါကြောက်တုံးတွေကိုတရားမဝင်ခိုးထုတ်ဖို့ကြိုးပမ်းမှုဆွဆွဲခြင်းနဲ့တရုတ်နိုင်ငံသားနှုတ်အပါဝင်လူ၅ဦးကိုအာဖဂန်နစ္စတန်တာလီဘန်တို့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံအရှေ့ပိုင်းဂျလာလဘတ်နယ်စပ်မြို့မှာဖမ်းဆီးလိုက်တာပါ။ပါကစ္စတန်နိုင်ငံကတဆင့်တရုတ်နိုင်ငံနဲ့ဒီအဖိုးတန်ကြောက်တုံးတွေတရားမဝင်တင်ပေါ်ဖို့တရုတ်နိုင်ငံသားနှုတ်နဲ့အာဖဂန်အပေါင်းပါတွေကြံစည်ထားကြတယ်လို့လည်းတာလီဘန်ထောက်လိုက်ရဲ့အရာရှိတွေရဲ့ပြောကြားချက်ကိုအာဖဂန်ရုပ်သံတွေမှာတင်းငွေတွေကထုတ်လင်းခဲ့ပါတယ်။အာဖဂန်တပ်သူသူဖော်ရင်းနဲ့ရင်းနှီးလုပ်ငန်းဝန်ကြီးဌာနအကြီးအကဲအရာရှိမိုမတ်စ်မတ်စ်ရိုဆယ်အကွတ်ကရောအဲ့ဒီကြောက်တုံးတွေထဲမှာလစ်သီယမ်တပ်သူ30အထိပါဝင်တယ်လို့ခန့်မှန်းပါတယ်။ပါကစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ဒေသအတော်များများထဲမှာနူရစ်စတန်နဲ့ကူနာအရက်ကနေဒီကြောက်တုံးတွေကိုရှို့ဝှက်တူဖော်ခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်နဲ့နေတိုတပ်ဖွဲ့တွေထွက်ခွာသွားတဲ့2023ခုနှစ်မှာအာနာယူအုပ်ချုပ်လာတဲ့အချိန်ကလေးကလစ်သီယမ်တပ်သူသူဖော်ရောင်းချခွင့်တွေကိုတာလီဘန်တို့တားမြစ်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံပိုင်မြေတွေထဲမှာဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့လစ်သီယမ်အပါအဝင်မြေရှားသတ္တုတွေရှိနေတယ်လို့ဆိုပေမဲ့ဆယ်စုနှစ်တွေနဲ့ချီစစ်ပွဲတွေပေါ်ပေါက်နေတာကြောင့်သတ္တုသူ့ဖော်ရေးလုပ်ငန်းတွေတိုးတက်မှုမရပါဘူး။ဥဒုယာတိပြောင်းလဲဖောက်ပြန်မှုထိန်းချုပ်ရေးတန်ရှင်စွမ်းရင်ထုတ်ယူမှုနဲ့ဘက်ထရီတွေမှာပါအထူးအသုံးပြုနေကြတဲ့လစ်သီယမ်သတ္တုတွေကိုကမ္ဘာတဝန်းဝယ်လို့အားတွေလည်းမြင့်တက်လာနေတာဖြစ်ပါတယ်။
VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အကြံဖက်ပရိပကတွေပေါ်ပေါက်နေတဲ့မြန်မာနဲ့ကမ္ဘာတစ်လွှားငြိမ်းချမ်းရေးအတွက်တနင်္ဂနွေနေ့ကကြာရောက်တဲ့တရုတ်နှစ်သက်ကူးအထိတ်မှတ်ဟောပြားရာမှာပုံရံမင်းကြီးကတိုက်တွန်းလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကျေးရွာကနှစ်ပေါင်းရာကျော်တည်တန်းရှိခရစ်ယာန်ဘုရားကျောင်းမိရှုဖျက်ဆီးခံရတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်ပုံရံမင်းကြီးကမိကြားလိုက်တာဖြစ်ပါတယ
်။ con dolor mio pensiero va in particolare al Myanmar.
ဒီမနက်ကမှအရေးပါဆုံးတဲ့ရှေးအကျဆုံးဝိပုယနေရာတွေထဲမှာအပါဝင်ဖြစ်တဲ့ချမ်းသာရွာကဘုရားကျောင်းမိရှုဖြည့်ဆည်းခံရတာအပါဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းဗာတီကန်ကျောင်းတော်စိတ်ပီတာယင်ပြင်ကပိဋကတ်ကိုတနင်္လာနေ့ကပုံရံမင်းကြီးဖရန်စစ်မိန့်ကြားခဲ့တာပါတခြားမျိုးတွေမှာအကာအကွယ်မဲ့တဲ့အရသားတွေပေါ်ဆိုးဆိုးရွားရွားပြုမှုခံခဲ့ရတဲ့အခြေအနေကိုလည်းပုံရံမင်းကြီးကအလေးထားမိန့်ကြားခဲ့တယ်လို့ငြိမ်းချမ်းရေးနဲ့ခွင့်လွှတ်ရမယ့်အချိန်ဖြစ်ကြောင်းလည်းတိုက်တွန်းသွားပါတယ်မြမစစ်တပ်ကချမ်းသာရွာဘုရားကျောင်းကိုမကြသေးခင်ကဖျက်ဆီးခဲ့တဲ့လုပ်ရက်နဲ့တခြားအချမ်းပတ်မှုတွေပေါ်ပေါက်နေချိန်မှာယဟန်အမတ်ချားလ်စ်မောင်ဘူအပါအဝင်မြမနိုင်ငံကဘာသာရေးခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးကိုရှေ့ချကြဖို့အနုညွန်ပန်ကြားတဲ့အကြောင်းဗာတီကန်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာဇီရိုကိုဗစ်ဆိုတဲ့ကိုဗစ်လွန်မကင်းစင်ရင်မူဝါဒနဲ့တင်းကျပ်ထားတာတွေကိုရှော့ပေးလိုက်ပြီးတဲ့နောက်တနင်္ဂနွေနေ့မှာကြောက်တဲ့တရုတ်နေတိကူပွဲတော်မှာမိသားစုတွေစုဝေးတွေ့ဆုံခဲ့ကြပြီးဖခင်ကျောင်းတွေလည်းလာရောက်ဂါရဝပြုဆုတောင်းသူတွေနဲ့စီကားခဲ့ပါတယ်ဒီနေ့တိကူပွဲတော်ဟာပြီးခဲ့တဲ့3နှစ်ကိုဗစ်ကပ်ရောဂါပေါ်ပေါက်လာပြီးတဲ့နောက်ပိုင်းအကြီးဆုံးပွဲတော်တစ်ခုလည်းဖြစ်ပါတယ်COVID-19 ကပ်ရောဂါကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်လူအတော်များများလည်းမိသားစုတွေရှိရာပထမဆုံးအလဲပတ်ပြန်ခွင့်ရခဲ့ကြတာပါအများပြည်သူလည်းဆင်နွှဲတဲ့ပွဲတော်ကြီးတွေလည်းပြန်လည်ကျင်းပပါတယ်ပြီးခဲ့တဲ့3နှစ်အတွင်းမှာတော့ကပ်ရောဂါကြောင့်ပွဲလမ်းသဘင်ကျင်းပခွင့်ပိတ်ပင်ထားခဲ့တာပါတရုတ်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲဝူဇူယူကတော့တရုတ်နိုင်ငံမှာလူဦးရေ80ရာခိုင်နှုန်းလောက်ရောဂါကူးစက်ခံခဲ့ရပြီဖြစ်တာကြောင့်အခုလိုလူအများအပြားသွားလာလှုပ်ရှားမှုကြောင့်ကာလတိုတစ်ခုအတွင်းကိုဗစ် -19 ရောဂါကူးစက်မှုထပ်တိုးလာမယ့်ပုံမရှိဘူးလို့ပြောပါတယ်
။ဣသရေလနိုင်ငံမှာတရားရုံးချုပ်ရဲ့ PIP တောင်းဆိုမှုအရဝ ဝန်ကြီးချုပ်ဘန်ဂျမင်နေတာညာဟုအနေနဲ့သူ့ရဲ့အဓိကမဟာမိတ်တဦးကိုအစိုးရအဖွဲ့တွေကနေထုတ်ပယ်လိုက်ပါတယ်။ပြည်ထောင်ရေးနဲ့ကျန်းမာရေးဝန်ကြီးအာယေဒါရီကိုဝန်ကြီးတာဝန်ကနေရုပ်သိမ်းလိုက်ကြောင်းတနင်္ဂနွေနေ့ကအစိုးရအဖွဲ့ဆွေးနွေးပွဲမှာနေတာညာဟုကကြေညာလိုက်ပါတယ်။ဒါရီအနေနဲ့အခွန်ဆိုင်ရာပြစ်မှုတွေကိုမနစ်ကကျူးလွန်ခဲ့တဲ့အတွက်ကြောင့်အစိုးရအဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်ခွင့်မရှိဘူးလို့တရားရုံးချုပ်ကဆုံးဖြတ်ထားပါတယ်။အစ္စရေးနိုင်ငံမှာတရားရေးကဏ္ဍရဲ့လုံပိုင်ခွင့်နဲ့ပတ်သက်လို့အငင်းပွားစရာဖြစ်ပွားနေချိန်မှာအခုလိုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်နေတာညာဟုရဲ့လက်ရာဆွန်းအစိုးရကတော့တရားရုံးချုပ်ရဲ့အခန်းကဏ္ဍကိုရှော့ချတရားရေးလုပ်ငန်းတွေကိုကန့်သတ်ပြီးနိုင်ငံရေးသမားတွေလုတ်ပိုင်ခွင့်ပိုရစီဖို့လိုလားနေပါတယ်ခင်ဗျာ
။ Syria နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Aleppo မှာတနင်္ဂနွေနေ့ကငါးထားတဲ့ကလုံးပြိုကျခဲ့တာကြောင့်ကလေးတွေအပါအဝင်လူ73ဦးသေဆုံးခဲ့တယ်လို့အာနာပိုင်တွင်တဲ့သတင်းမီဒီယာတွေကပြောပါတယ်။အစိုးရပိုင်စာနာသတင်းဌာနကသေဆုံးသူ10ဦးရှိကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ကနဦးဖော်ပြခဲ့ပေမဲ့လို့သေဆုံးသူ73ဦးရှိကြောင်းပြန်လည်ပြင်ဆင်ဖော်ပြခဲ့တယ်လို့သေဆုံးသူတိုးလာနိုင်ခြင်းရှိတယ်လို့လည်းပြောပါတယ်။သေဆုံးသူတွေထဲမှာကလေး9ဦးပါတယ်လို့လည်းကတ်သတင်းအေဂျင်စီတစ်ခုကပြောပါတယ်။ Protein ခြေဆိုင် Syria လို့အခုရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကတော့အခုသေဆုံးသူအလုံးဟာဆယ်စုနှစ်တစ်ခုကျော်ကြာတဲ့ Syria ပြည်တွင်းတိုက်ပွဲတွေအတွင်းနေရပြောင်းရွှေ့လာသူတွေဖြစ်တယ်လို့ပြောပါတယ်။အပြုတ်အပြတ်ပုံတွေကြားကယ်ဆယ်နိုင်ခဲ့သူတဦးသာရှိသေးတယ်လို့ရှာဖွေကယ်ဆယ်ရေးတွေဆက်တိုက်လုပ်နေတယ်လို့လည်းပြည်ထောင်စုဌာနကပြောပါတယ်။မိသားစုခုနှစ်စုနေထိုင်နေတဲ့ဒီတိုက်ကြီးတနင်္ဂနွေနေ့မနေ့အစောပိုင်းမှာပြိုကျသွားတာဖြစ်တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။အလက်ပေါ်မြို့က AFP သတင်းဌာနကတော့အဲ့ဒီအဆောက်အုံမှာနေထိုင်သူက35ဦးထိရှိတယ်လို့ပြောပါတယ်။တိုက်အောက်ကအုံမြင့်တွေထဲရေယိုဆင်ရကနေပြိုကျခဲ့ရတာလို့ရဲတပ်ဖွဲ့ကသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့စာနာသတင်းကပြောပါတယ်။တနင်္လာနေ့မနေ့ပိုင်းထိုက်တန်ရောက်တဲ့တင်တွေကိုကိုခေပောင်ဆုံးမနဲ့ကျွန်မအောင်လောက်ပြောပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အနေနဲ့စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်စကိုင်းတိုင်းကတာမြို့နယ်မိုတာလေးကျေးရွာအနီးမှာစစ်ကောင်စီတပ်ကအင်အားထပ်ပြီးတော့ထပ်မံဖြည့်တင်းနေပြီးတိုက်ကုံဘော်ဒီကုံရွာနရွာကိုမီးရှို့နေကြောင်းဒေသခံတွေကပြောပါတယ်မော်တာလေးတိုက်ကုံဘော်ဒီကုံစတဲ့ကြေးဝါတွေကအင်ချေ1400ကျော်ရှိပြီးတော့ဗမော်ကတာနဲ့ဘေးလိုရာတွေကိုတင်းရှောင်နေရပါတယ်ဒီသတင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုရနိုင်ပြောပြထားပါတယ်ရှင
်စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစက်ဒေသကကတာမြို့နယ်မော်တာလေးကြေးရွာအနီးမှာစစ်ကောင်စီတပ်နဲ့ ABS GF PDF ပူးပေါင်းတပ်တွေကြား18ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ20ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်သွားပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကအင်အားဖြည့်တင်တာတွေရှိသလိုတိုက်ပွဲဖြစ်ပွားရာအနီးကကျေးရွာတွေကိုမိရှုဖျက်ဆီးတာတွေရှိနေကြောင်းဒေသခံတဦးကပြောပါတယ
်အခုကျွန်တော်တို့မူရာလေးပေါ့ဗျာနော်မူရာလေးဆိုတာအေရီယာလေးမြေကမ်းပေးမှာပဲအဲဒီမူရာလေးမှာတရက်ပင်ကြောင်းတိုက်ဆိုတာရှိတယ်တရက်ပင်ကြောင်းတိုက်ကအထက်ဘက်မှာရှိတဲ့တိုက်ကုန်းတို့ဘော်ဒီကုန်းတို့အဲဒီရွာနေရာကိုရှို့နေအခုလက်ရှိရှို့တော့ဒီနေ့မနေ့ဟိုတနေ့ကတိုက်ကုန်းလောင်နေဆိုတာကြတော့လေရင်ဘွားချတဲ့ဟာအခုကကြတော့ဖတ်ပြီးမှအင်အားဖြည့်မှရောက်လာတဲ့ဥစ္စာကမောကနေလဲကျွန်တော်တို့ husky နဲ့ချရတယ်ကတာဘက်ကလည်းတက်လာလေနော်ခမရခွန်ခွန်ကလက်ကျန်30လောက်နဲ့ပေါင်းမှရွာရီမရှုနေကျွန်တော်တို့ body ကုန်းနဲ့တိုက်ကုန်းဆိုတာအင်ဂျင်နီယာကျော်ကြီးရှိတယ်အခုအဲ့နေရွာလုံးကပုံလောက်ဖြစ်ပြီ
လောလောဆယ် body ကုန်းတိုက်ကုန်းနဲ့မူဒါလေးကြီးရွာကဒေသခံတွေဟာရွှေကူနဲ့ကတာမျိုးတွေကိုတင်းရှောင်နေကြကြောင်းအခုလိုဆက်ပြောပါတယ
်အခုရှုခံထားတဲ့ဥစ္စာကကြတော့ကျွန်တော်တို့ body ကုန်းနဲ့တိုက်ကုန်းဆိုတာအင်ဂျင်နီယာကျော်ကြီးရှိတယ်အဲ့ရွာနေရွာအခုအဲ့နေရွာလုံးကပုံလောက်ဖြစ်ပြီအဲ့ဒါတွေကအကုန်ပြေးနေရတာပြီးတဲ့ခါကျတော့မိုးရွာရွာကျတော့ရွာတော်တော်ကြီးသားတယ်အိမ်ကြီးတထောင်ကျော်တယ်အဲ့ဒီကဥစ္စာလည်းခြူကူပဲပြီးပါလေရောက်ခါပြီးစစ်ဆောင်ရကတားလည်းပြီးတယ်ခြူကူလည်းပြီးတယ်ဟုတ်တယ်အမျိုးတွေနဲ့ကြီးဆက်ရရှိရည်ပြီပေါ့ဗျာ
တခြားဒေသခံအမျိုးသမီးတူကလည်းဒေသတွင်းဖြစ်ပျက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကလည်းအကုန်းနဲ့ဘောရီကုန်းကိုမရှိနေလို့ရှိဆက်တက်တော့ကရရှိတာရှိအိမ်ကြီးကိုအမှုဘုံကိုတရမှုနေရပေါ့ဆားရပေါ့ဆားရတာပတ်ဆိုင်လို့ဒါလည်းအာမင်းတော့ရရကနာယူယူပြီးအမမရှိတာအခုတော့ဆိုတော့ညာဘာရင်လည်းမရှိကြဘူးမင်းမမရှိကြဘူးအဲ့မရှိရဆိုတော့တို့တချို့တလေကြံထားတဲ့အိမ်တွေပေါ့အဲ့ဒါတွေကပြောတော့ဒီမှာဆက်ဆောင်နေအများကြီးရောက်နေကပောင်းမျိုးပေါ့ဆောင်းကားကျတော့အခုဒီမှာလည်းဆက်ဆောင်တောင်းတမှာရှိတယ်မိသမီးတောင်းမှာရှိတယ်မိသမီးကတော့အဲ့ရနဲ့၅ဦးရှိတယ်ဆိုဆောင်းကားကဦးကြီးဖုန်းကြီးတောင်းတိုင်းကိုအဲ့ဒါဆက်ဆက်ပါရှိတယ်
က ကသာမျိုးပေါ်ရောက်လာတဲ့စစ်ဆောင်တွေကိုဖုံးတော်ကြီးတွေနဲ့မြို့ကန်ပြည်သူတွေကဝိုင်းဝန်းခုန်ကြီးထားပါတယ်။ဒီလ18ရက်နေ့ကစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ချိန်မှာမိုးတားလေးကြေးရွာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်ခုနှစ်ဦးသေဆုံးပြီးတော့လူ30လောက်ထိခိုက်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ကသာမျိုးနယ်မိုးတားလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
စကိုင်းတိုင်းကသာမြို့နယ်ထဲကအစီအအချင်းနေတဲ့ကိုရန်ကုန်ကပေးပို့ထားတာကိုကိုရန်တိုင်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ရည်တည်ချက်ကိုတင်ပြပေးပါမယ်တရင်လွတ်လပ်ခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်အခံတွေကိုအကျဉ်းချထားပြီးတော့အာဏာသိမ်းစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ကအသိမပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒက်ရက်ရှိုလေးကထပ်လောင်းအတည်ပြုလိုက်ပါတယ်မြန်မာစစ်တပ်ကိုရုရှားနိုင်ငံက၆ခံအားပေးနေတာတွေတိုးလှုပ်လာရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေအပေါ်ကူညီနေတဲ့ကြိုးပမ်းမှုကိုနှစ်ဆတိုးအားပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်တိုကင်ဆိုဝင်းကအတိုင်ပင်ခံပုဂ္ဂိုလ်ဒက်ရက်ရှိုလေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
Good afternoon, Councillor.
Great to be with you. Thank you.
Yes, thank you very much for granting us this interview despite your busy schedule.
Mm-hmm. Yes. First of all, I think all the people who are American and who are going to be able to get the same period of time to get the same period of time. Right now, because it seems like the American and 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 the American
The status of our relationship with the government of Burma is quite difficult because the US strongly condemns the coup.
ငွေရဲနှစ်နှစ်နီးပါးကအာဏာသိမ်းခဲ့တာကိုအမေရိကန်ကပြင်းပြထန်ထန်ရှုတ်ချခဲ့တဲ့အတွက်မြန်မာအစိုးရနဲ့ကျွန်တော်တို့ဆက်ဆံရေးအနေအထားအတော်လေးအဆင်မပြေဖြစ်ခဲ့ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရလက်အောက်မှာဆင်းရဲဒုက္ခရောက်နေတဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကတော့တိတ်ခိုင်ပါပါတယ်။လက်ရှိအခက်အခဲတွေကိုကြော်လွှားပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိအောင်ကူညီဆောင်ရွက်ပေးနိုင်ဖို့မြန်မာပြည်သူတွေအတွက်ပုံမူတောက်ပတဲ့အနာဂတ်ဆောင်ကျင်းပေးနိုင်အောင်အမေရိကန်ပြည်ထောင်စုကကတိပြုထားသလိုအင်ဒိုပစိဖိတ်ဒေသတစ်ခွင်ရှိကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ
် In the President Biden recently signed the NDAA the
National Defense Authorization ကလက်မှတ်ရေးထိုးထားတဲ့ NDAA အမျိုးသားကာကွယ်ရေးအသုံးစည်းဥပဒေမှာပါတဲ့ဘာမဲ့ဥပဒေဟာမြန်မာပြည်သူအများစုကမျှော်လင့်စောင့်စားခဲ့ကြတာဖြစ်ပါတယ်ဒီဥပဒေကိုမြန်မာပြည်သူအများစုနဲ့အတူစစ်အာဏာရှင်စန့်ကျင်ရေးတော်လှန်ရေးအင်အားစုတွေကလည်းကြိုဆိုနေကြပါတယ်ဒီ NUG NUCC PDF CDM စတဲ့တော်လှန်ရေးအင်အားစုတွေနဲ့တိုင်းရင်းလက်နက်ကိုင်အဖွဲ့အစည်းတွေအတွက်ကိုဒေါ်လာ136တန်းပံ့ပိုးမဲ့အစီအစဉ်ပေါ့နော်အဲ့ဒီအစီအစဉ်ကိုထိရောက်အကျိုးရှိအောင်လို့အမြန်ဆုံးဘလို့အကောင့်ထဲပို့သားဖို့ရှိပါလိမ့်ရှင်
Well, first of all, we're already working and we have been working over the last several years to provide non-lethal assistance to
ပထမပြောချင်တာကတော့ဒီလိုအကူအညီတွေကိုကျွန်တော်တို့ပေးနေပါတယ်မြန်မာနိုင်ငံထဲကဒီမိုကရေစီလိုလားတဲ့အတိုက်အခံတွေအတွက်လူသေးစေတဲ့လက်နက်မပါပဲအထောက်အကူတွေပေးနေတာလည်းနှစ်အတော်ကြာပါပြီ NUG မျိုးသားညီညွတ်ရေးအစိုးရနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတချို့နဲ့ပါကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့သူတို့ရဲ့စ조사မှုတွေအတွက်ကျွန်တော်တို့ဘလို့အကူအညီပေးနိုင်မယ်ဆိုတာတွေကိုဆွေးနွေးနေကြပါတယ်။မကြာသေးမီကမှလက်မှတ်ရေးထိုးလိုက်တဲ့မြန်မာနိုင်ငံအဥပဒေဟာသမ္မတဘိုင်ဒန်ဆိုရာကမြန်မာပြည်သူတွေကိုအခိုင်အမာထောက်ခံနေတယ်ဆိုတာပြသလိုက်တာပါပဲ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်ကွန်ဂရက်လွှတ်တော်နဲ့အနီးကပ်ဆောင်ရွက်ခဲ့ရပါတယ်။ပါတီကြီးနှစ်ရက်ဒီမိုကရက်နဲ့ရီပဘလစ်ကန်ဒုတိယကပူးပေါင်းဆောင်ရွက်ကြပြီးနှစ်ဖက်စလုံးရဲ့နက်နက်နဲနဲထောက်ခံမှုကိုပြသနိုင်ခဲ့တဲ့လက္ခဏာတစ်ရပ်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုကမြန်မာပြည်သူပြည်သားတွေအတွက်ပံ့ပိုးကူညီမှုဖြစ်ပြီးစစ်ဆိုးရလုံနေတာတွေနဲ့ရက်တီချက်နဲ့တော့စန့်ကျင်ဘက်ပါပဲ
Yes it's about 136 million dollars but it's compared to the US
ဒီဘာမဲ့ဥရီယာဒီမိုကရေစီအင်အားစုတွေအတွက်ရန်မငွေဒေါ်လာ136တန်းခွဲဝေချထားတာသိရပါတယ်ဒါပေမဲ့ယူကရိန်းကိုအခုအမေရိကန်ကပေးနေတဲ့အကူအညီတွေနဲ့စာလိုက်ရင်တော့မဖြစ်စလောက်သေးပဲပေါ့နော်ဒါပေမဲ့တော်လန်ရေးအဖွဲ့တွေအတွက်တင်မကပဲနဲ့စီအာနာရှင်တို့ရဲ့နှိမ့်ကမှုအောက်ကပြည်သူတွေအားလုံးအတွက်ကတော့အားတက်စရာစိတ်ဓာတ်မြင့်တင်ပြီးတဲ့ပံ့ပိုးမှုတွေလို့ပြောလို့ရနိုင်ပါတယ်နော
် Yes absolutely yes. And I think it's important to note the Burma Act is not the sum total of everything we are doing for Burma
မြန်မာနိုင်ငံဥပဒေ Burma Act တခုတည်းပဲမြန်မာပြည်အတွက်လုပ်ပေးနေတာမဟုတ်ဘူးဆိုတာမှတ်သားဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ် 2019ခုနှစ်ကမြန်မာပြည်ရင်းပြည်ပခါရီနဲ့ဆက်နွယ်ပြီးဘေးဒုက္ခရောက်နေကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုအမေရိကန်ကထောက်ပံ့ငွေဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးခဲ့ပါတယ်။မြန်မာပြည်သူပြည်သားတွေနဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကိုပံ့ပိုးပေးနိုင်တဲ့နည်းလမ်းတွေအတွက်လည်းဆက်လက်ပြီးစူးစမ်းသွားမှာဖြစ်ပါတယ်
။ Right and regarding this the Bangladesh relationship
because Bangladesh နိုင်ငံနဲ့ဆက်ဆံရေးရလေအရေးကြီးပါတယ်။ Bangladesh ကတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတက်ခံပေးနေရတာပါ။တတိယဆိုင်ဆိုင်ဆိုသလိုပါပဲမကြသေးခင်ကတော့ကလေအမေရိကန်မျိုးသားလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုတရောက်တွေ့ဆုံခဲ့တာကိုသတင်းတွေမှာဖတ်လိုက်ရပါတယ်မြန်မာအိမ်ကြီးချင်းတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့ထိုင်းဘက်ကိုမြန်မာဘက်ကနေလေကြောင်းကနေကျူးကျော်တာတွေလက်နေကြီးကြီးကြတဲ့သတင်းတွေလည်းထွက်နေပါတယ်မြန်မာစစ်တပ်အနေနဲ့ PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်တဲ့နေရာမှာမြေပြင်အနေအထားမှာအနိုင်မတိုက်နိုင်တာကြောင့်မလို့လေကြောင်းကနေထိုးစစ်ဆင်နေတာလို့လည်းသုံးသပ်ကြပါတယ်။လေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့လည်းတောင်းဆိုတမ်းနေကြရပါတယ်။ American အနေနဲ့ဒီလေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့ဖြစ်နိုင်ခြင်းရှိပါလားရှင့်။
Well, that's not something we're considering now. What we're trying to find is a way that we can peacefully resolve.
အခုကျွန်တော်တို့အဲ့ဒါကိုစဉ်းစားနေတာမဟုတ်ပါဘူး။ကျွန်တော်တို့စူးစမ်းရှာဖွေနေတာကမြန်မာပြည်ရင်းကအခြေအနေကိုငြင်းငြမ်းစွာဖြေရှင်းနိုင်မယ့်နည်းလမ်းပါ။မြန်မာစစ်ဆိုးရွားကိုအာဆီယံတွင်းအထူးအကျံအဖြစ်ဆက်လက်ရှိနေဖို့အဓိကအာဆီယံစည်းဝေးတွေမှာနိုင်ငံရေးကိုယ်စားလှယ်တွေကိုလက်မခံဖို့စတဲ့တချို့သောနည်းလမ်းတွေနဲ့အရေးယူနေတဲ့အာဆီယံရဲ့ချိုးဖောက်မှုတွေကိုအပြည့်အဝထောက်ခံပါတယ်။ဝါရှင်တန်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပတော့ကမြန်မာနေရာမှာထိုင်ကုန်အလွတ်တလုံးထားပြီးအာဆီယံခေါင်းဆောင်၉ယောက်နဲ့တွေ့ဆုံခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိုအဲ့ဒီအစည်းအဝေးမှာနိုင်ငံရေးအရာပါဝင်ခွင့်မပြုခဲ့လို့ပါ။စစ်ဆိုးရလက်လွတ်ဆုံးရှုံးလိုက်ရတဲ့အခွင့်အရေးတရားလို့ကျွန်တော်တို့ယူဆပါတယ်။မြန်မာပြည်သူတွေဟာသူတို့အခြေခံအခွင့်အရေးအတွက်တတ်သိရှိရှိနဲ့ကိုယ့်ဂျမကိုယ်ရွေးချယ်နိုင်ဖို့မမမမရက်တည်နေကြတာနေ့စဉ်နဲ့မြင်တွေ့နေရပါတယ်။စိတ်မကောင်းစရာကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုနေတိုင်းလိုလိုကျွန်တော်တို့မြင်တွေ့နေရတော့အဲ့ဒါကိုလက်ခံနေလို့မဖြစ်ပါဘူ
း right and back to NDAA the assistance to
okay.
you know including the
NDAA Burma Act ဥပဒေကိုတစ်ချက်ပြန်ပြီးပြောပြစီနော်ဆိုပါစို့မြန်မာပြည်ကလက်နက်ကင်တော်လှန်ရေးအဖွဲ့တွေကိုဒီ non lethal assistant ဒီတိုက်ခိုက်ရေးလက်နက်မဟုတ်တဲ့ဤပညာတွေကူညီမယ်ဆိုလို့ရှိရင်မြန်မာစစ်တပ်ရဲ့မဟာမိတ်ဖြစ်တဲ့ရုရှားကလည်းတို့တုံ့ပြန်တဲ့အနေနဲ့ပေါ့နော်မြန်မာစစ်တပ်ကိုကူကောင်းကူနိုင်ပါတယ်အမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေကူညီနေတာဆိုတော့လေရုရှားကယူကရိန်းကိုစပြီးကျူးကျော်တော့မြန်မာစစ်အစိုးရကနေပြီးတော့ရုရှားကိုထောက်ခံခဲ့ပါတယ်ရုရှားစစ်ကိုပထမဆုံးထောက်ခံခဲ့တဲ့စစ်အစိုးရကိုကူညီနိုင်ပါတယ်ဒီကိစ္စကိုဘယ်လိုသုံးသပ်လို့ရပါလဲရှင
့် I've seen over the last several years is the relationship between the junta and Moscow has only grown stronger.
ဒီနေ့တွေကျွန်တော်တို့မြင်တွေ့ခဲ့ရတာကစစ်ဆိုးရနဲ့မော်စကိုကြားကဆက်ဆံရေးပိုအားကောင်းလာတာဖြစ်ပါတယ်။ရုရှားဟာစစ်ဆိုးရကိုအကြီးအမားဆုံးထောက်ခံနေတာပါ။စစ်ဆိုးရကိုရုရှားကကြောတောက်နှောက်ခံပေးနေတာပါ။ကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ရုရှားနိုင်ငံဟာနိုင်ငံကအတိုင်းဝိုင်းမှာမိတ်ဆွေအရန်နေတဲ့အနေအထားမှာရှိပြီးစစ်ဆိုးရဟာရုရှားအတွက်ပိုမိုယုံကြည်စိတ်ချရတဲ့မိတ်ဆွေတွေကတူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မကုန်ခင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကတစင့်မြမအရေးကိုကျွန်တော်တို့ဆက်ပြီးတွန်းအားပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြမနိုင်ငံအရေးကိုကုလသမဂ္ဂလူမျိုးရေးကောင်စီကပထမဆုံးအကြိမ်အရေးပါတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်နိုင်ဖို့ကျွန်တော်တို့ရဲ့မိဖက်တွေနဲ့လက်တွဲလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒီလိုနဲ့နှစ်နှစ်နီးပါးကြာဒီမှာရုရှားကလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကန့်ကွက်ဖဲမဲမပေးခဲ့နေခဲ့ပါတယ်။ကျွန်တော်တို့ကတချို့အရာတွေကိုပြီးမြောက်အောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုလက်တွေ့ပြသနိုင်ခဲ့ပါတယ်။တကယ်တော့လက်တွေ့မှာရုရှားနဲ့စစ်ဆိုးရွားကအလွန်နှီးဆက်တာပါဒီတိုင်းဆက်ရှိနေလိမ့်မယ်လို့လည်းခံမှန်းရပါတယ်ဒါပေမဲ့ဒါကအချက်တဲကိုပြေလည်အောင်ဖြေရှင်းနိုင်ဖို့ဒေတာရင်းနဲ့ပြင်ပမှာရှိတဲ့ကျွန်တော်တို့ရဲ့စိတ်တူကိုယ်တူမဟာမိတ်တွေနဲ့လက်တွဲပြီးမြန်မာပြည်သူပြည်သားတွေကိုပံ့ပိုးကူညီဖို့ကြိုးပမ်းမှုတွေနှစ်ဆတိုးလာစီမှာဖြစ်ပါတယ
် Okay and neighboring countries are very crucial I mean
sure
okay မြန်မာနိုင်ငံအတွက်ကဒီအိမ်နီးချင်းနိုင်ငံတွေကတိတ်အရေးကြီးပါတယ်ပြခဲ့တဲ့ကြာတာပရင်းနေတော့ကမြမစစ်ကောင်းဆောင်ကတိုင်းကြီးတဲ့စစ်ဦးစီးချုပ်နဲ့ရခိုင်ကငပလီကန်းချီမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘာရင်ဆွေးနွေးတယ်ဆိုတာကိုအတိအကျမသိရသေးပေမဲ့လို့လည်းခန့်မှန်းလို့ရတယ်လို့ပေါ့နော်။မြမဒီမိုကရေစီအင်အားစုတွေရောနောက်ဒုက္ခသည်တွေပါထိုင်းနိုင်ငံထဲမှာရှိနေတဲ့ကိစ္စတွေလည်းပေါ်နိုင်ပါတယ်။ဝင်းကြီးပလီကန်းထိုင်းနိုင်ငံကိုမနစ်ကသွားတော့ကအတိုင်းနိုင်ငံလည်းပါတယ်လေ။ အဲ့မှာ NUG နဲ့တိုင်းရင်းနဲ့နိုင်ငံကိုယ်စားလှယ်အဖွဲ့တွေနဲ့တွဲဖို့စီစဉ်ထားပြီမယ်လို့ထိုင်းထောက်နိုင်ရေးအန္တရာယ်ကိုကြောက်ပြီးတော့မတွေ့ဆုံနိုင်ခဲ့ဘူးလို့ကျွန်မကြားခဲ့ရပါတယ်။ဆိုတော့ထိုင်းနိုင်ငံရဲ့အခမ်းအနားကိုဘယ်လိုများသုံးသပ်မိပါလဲရှင
်။ Well, I mean Thailand shares a very very long border with Burma and is quite concerned about the spillover effects.
ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အလွန်ရှည်လျားတဲ့နယ်နိမိတ်ချင်းထိစပ်နေပြီးမြန်မာရေးတရားမှုနဲ့ပတ်သက်လို့အတော်လေးစိုးရိမ်မိတာပါ။ထိုင်းနိုင်ငံဟာအမေရိကန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပြီးနှစ်ပေါင်းများစွာမြန်မာနိုင်ငံကဒုက္ခအကျပ်တဲကိုဖြည့်ရှင်းပေးခဲ့တာဆယ်စုနှစ်များစွာကြာခဲ့ပါပြီ။ထိုင်းနိုင်ငံဟာအာဆီယံတွင်အဓိကကြာတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာပြည်တွင်းကအခြေအနေကိုဖြည့်ရှင်းဖို့စ조사ရင်းနဲ့ထိုင်းမိတ်ဖက်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အစွမ်းကုန်စ조사နေပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတခြားအာဆီယံမိတ်ဖက်တွေနဲ့လည်းပူးပေါင်းလှုပ်ဆောင်နေပါတယ်။အာဏာသိမ်းနှစ်နှစ်ကြာမှအာဆီယံနိုင်ငံတွေခိုင်ခိုင်မာမာနဲ့စီးလုံးညီညွတ်မှုကိုထိန်းထားနိုင်တာမြင်တွေ့ရပြီးအာဆီယံနဲ့အမေရိကန်ပြောင်စုဩစတြေးလျ UK စတဲ့နိုင်ငံတွေကနိုင်ငံတွေကြားမှာမြန်မာပြည်ကိုလုံခြုံအေးချမ်းပြီးဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်ဝိုင်းပြီးတွန်းအားပေးနေကြပါတယ
် Yes and some of the Burmese refugees who passed the resettlement third country
မြန်မာဒုက္ခသည်တချို့တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရထားပြီးတော့ထိုင်းနိုင်ငံမှာတောင်းတင်းနေတဲ့လူတွေထောင်ထဲချီရှိနေတယ်လို့ကြားရပါတယ်။ထိုင်းအာဏာပိုင်တွေကသူတို့ကိုထွက်ခွာခွင့်မပေးတဲ့အတွက်ကြောင့်မလို့တဆိုင်ရာနိုင်ငံတွေကိုသွားဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ American အနေနဲ့ညှိနှိုင်းပေးဖို့အလားအလာရှိပါလားရှင
်။ Thailand for many years has been a very close partner of ours on refugee issues. It's something
ကျွန်တော်ပြောနေတာကထိုင်းနိုင်ငံဟာဒုက္ခသည်ရေးကိစ္စမှာကျွန်တော်တို့နဲ့အလွန်ရင်းနှီးတဲ့မိတ်ဖက်ဖြစ်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ကျွန်တော်တို့အဆက်မပြတ်ပြောနေတဲ့ကိစ္စဖြစ်ပါတယ်။ပြည်ရဲ့နေရာစီတုန်းကမြန်မာထိုင်းနယ်စပ်ကိုတွားရောက်လှိလာနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အမြဲပြောနေတဲ့ကိစ္စဖြစ်ပြီးထိုင်းနိုင်ငံဟာအလွန်ရင်းနှီးပြီးအရေးပါတဲ့လှုပ်ဖော်ကိုင်ဘက်တွေလို့ပြောနိုင်ပါတယ
်။ My last question. Okay. The Secretary Blinken, you know, urged international community to reject the sham
election. American နိုင်ငံသားဝန်ကြီး Antony Blinken ကနိုင်ငံတကာတိုင်းဝိုင်းနေနဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံမှုပြီးခဲ့တဲ့ August လကတိုက်တွန်းခဲ့ပါတယ်။အခုမြန်မာနိုင်ငံမှာလည်း January လကုန်ပိုင်းမှာကကလုံအစည်းအဝေးခေါ်ယူဖို့ရှိပြီးတော့ရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေထုတ်ပြန်နိုင်တယ်လို့ဒီစစ်ကောင်စီပြောပြရတာ VOA ကိုမကြားခင်ကပဲပြောထားပါတယ်။စစ်ကောင်စီကလုံးနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင့်။
Our position hasn't changed. These elections have no chance of being free and fair. It's a
ကျွန်တော်တို့အနေထားကပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမယ့်အနေထားမဟုတ်ပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်စ조사နေတာသူတို့ခင်းတဲ့လမ်းကြောင်းဟာအစဉ်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်သာပါရယ်။ကျွန်တော်တို့အမြင်ကတိတ်ကိုရှင်းပါတယ်။လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူး။ဒါကြောင့်2021ဖေဖော်ဝါရီတရက်မှာသူတို့အာဏာသိမ်းခဲ့တာပါ။အခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူး။ထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်သတင်းလွတ်လပ်ခွင့်ကိုအမှောင်ချထားပြီးတပ်ဖြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့စ조사နိုင်တဲ့ထောင်ကျွန်တော်တို့ကသူတို့အကြောင်းဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူး
။ Okay, thank you very much.
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ Great, thank you for
Okay, ကျေးဇူးအများကြီးတင်ပါတယ
်။စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ရည်တီချက် VOA ကတည်တံ့အမေးအမြန်းတင်ပြခဲ့တာပါရှင်။မကြာခင်မှာထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြင့်ကွင်းကျဲမဆုမြန်မာပြည်မပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒီကနေ့ဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ3048နဲ့လိုင်းလံမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇန်နဝါရီလ23ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမတ်ဆုများမြန်မာပြည်မှဘေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားကြရအောင်ပါ။အာနာသိမ့်ပြီးတော့နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးအခြေအနေတွေကြောင်းပြည်တွင်အလုတ်အကန့်အခွင့်အလန်းတွေနှဲပါလာတဲ့အတွက်ပြည်ပထွက်ပြီးတော့အလုတ်လုပ်သူတွေများလာပါတယ်ဒီလိုများလာတာနဲ့အများလူကုန်ကူးမှုတွေကျွံပြုတ်မှုတွေနဲ့နိုင်ငံဖြတ်ကျော်လိမ်လည်တာတွေလည်းပိုးပြီးတော့တိုးလို့လာနေပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့သက်ချက်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အသူအလိမ္မာတင်ဆက်ထားပါတယ်ရှင်
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတောကြောင်တွေလက်ခမောင်းခတ်ခွင့်ရနေတဲ့စစ်ကောင်စီလက်အောက်ပြပအလုတ်ကင်နဲ့လူကုန်ကူးမှုအခြေအနေတွေကိုတင်ပြပြီးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါလက်တလောမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေကြောင်းပြပထွက်ပြီးအလုတ်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်အထူးသဖြင့်2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာကုန်စည်နှုန်းတွေတက်စီးပွားရေးအခြေအနေတွေကလည်းပုံမူကျတဲလာကအလုတ်ကင်ခွင့်လန်းတွေလည်းနှဲပါလာနေပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာတရားဝင်ရောတရားမဝင်ပါရရနီးနဲ့ပြည်ပကိုထွက်ခွာနေကြပါတယ်အလုတ်ကင်တွေကလည်းမျိုးစုံပါပဲအများစုကတော့ညာနာအားထက်ကာယအားစိုက်ထုတ်ရတဲ့အလုတ်တွေလုတ်ကြရတာပါအဲ့ဒီအထက်မှာအိမ်အင်ကူအလုတ်ကိုလုတ်ကြရတဲ့မြန်မာမျိုးသမီးတွေလည်းအပါအဝင်ဖြစ်ပါတယ်ယဉ်ကျေးမှုမတူဘာသာစကားကွဲပြားတဲ့ရေကြားမြေကြားမှာသွားအလုပ်လုပ်ကြရတာဖြစ်တဲ့အတွက်မသေးကြမရေရာတဲ့စွန့်စားမှုတွေနဲ့လည်းကြုံတွေ့ကြရပါတယ်။ဇန်နဝါရီလ9ရက်နေ့ VOA သတင်းမှာမြန်မာအိမ်ကူကိုနှိပ်စက်တပ်ဖြတ်ခဲ့တဲ့စင်ကာပူအိမ်ရှင်အမျိုးသမီးကိုထောင်ဒဏ်14နှစ်အပြည့်ပေးတဲ့သတင်းဖော်ပြထားတာတွေ့ရပါတယ်။အသက်24နှစ်အရွယ်မြန်မာအိမ်ကူမတ်ပြန်ဝိုက်တွန်ကိုအိမ်ရှင်စင်ကာပူသားအမိနှစ်ယောက်ကရိုက်နဲ့ကန်ကြောက်တာတွေ့ရပစ္စည်းတွေနဲ့ပစ်ပေါက်တာအစာမကြွေးပဲထားတာစတဲ့နှီးပေါင်းစုံနဲ့နှိပ်စက်တာမှုတေဆုံးချိန်မှာပေါင်90တာရှိတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်စင်ကာပူတရားရုံးကတော့အင်ရှင်မျိုးသမီးကိုထောင်ဒဏ်14နှစ်နဲ့အင်ရှင်ရဲ့သမီးဖြစ်သူကိုထောင်ဒဏ်နှစ်30ချမှတ်ခဲ့ပါတယ်
RFA သတင်းဌာနကလည်း RS စော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာအလုရှာဖွေပေးတဲ့အေဂျင့်တွေနဲ့နှိပ်စက်တဲ့အင်ရှင်တွေစီကနေထွက်ပြေးလာကြပြီးဒုက္ခရောက်နေတဲ့မြန်မာအိမ်အကူအမျိုးသမီး6ယောက်နဲ့တွေ့ဆုံမေးမြန်းထားတဲ့သတင်းတစ်ပုဒ်ကို2022ခုနှစ်ဒီဇင်ဘာလ21ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီအမျိုးသမီးတွေဟာမကွေးတိုင်းဂံကောနဲ့စေတုတ်တရားရှမ်းပြည်မြောက်ပိုင်းလာရှိုးအေဝရီတိုင်းကြုံပြောချင်းပြည်နယ်ဖလန်းနယ်ပဲခူးတိုင်းကဝမြို့နယ်တွေကဖြစ်ပါတယ်။ IFA မေးမြန်းတဲ့အထဲမှာမကွေးတိုင်းကံကောမြို့နယ်ကအသက်24နှစ်အရွယ်မတ်သိန်ကြီးစုလည်းပါဝင်ပါတယ်။မတ်သိန်ကြီးစုဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကံကောဒေသမှာစစ်ဘေးရှောင်ပိုးရနဲ့ဒုက္ခရောက်နေလို့နိုင်ငံသားကိုအလုလုဖို့ထွက်ခွာလာခဲ့တဲ့အကြောင်းဒူဘိုင်းကိုလာနိုင်ဖို့အတွက်ငွေတရားကိုတလ40ဒူနဲ့ငွေ16သိန်းချေယူခဲ့ရကြောင်းမနက်6နာရီကနေည7နာရီထိအလုလုရကြောင်းတနေ့အတွင်းမှာအေဂျင့်4ဦးလက်ကနေအိမ်9အိမ်မှာပြောင်းရွှေ့အလုလုခဲ့ရကြောင်းနောက်ဆုံးအလုလုခဲ့ရတဲ့အိမ်မှာထမင်းတနေ့တနက်သားစားခဲ့ရကြောင်းနဲ့အလုကနေထွက်ပြေးလာတဲ့အတွက်ပတ်စပို့တင်ထားတဲ့အေဂျင်စီကနေမြန်မာငွေကျပ်30,000နဲ့ပြန်ရွေးယူခဲ့ရကြောင်းတရားရုံးမှာအမှုဖွင့်ခံထားရတဲ့အတွက်နောက်ထပ်အလုရဖို့လည်းမလွယ်ကြောင်းတွေ့ဆုံမေးမြန်းကမှမတ်သိန်းကြီးစိုးကပြောကြားခဲ့ပါတယ်
RFA တွေ့ဆုံမေးမြန်းကမ်းမှာပါဝင်တဲ့အိမ်ကူအမျိုးသမီး6ယောက်ထဲမှာပဲခူးတိုင်းကဝကမတ်နွယ်ကတော့ RFA ကသတင်းပါလာပြီးနောက်မှာမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကရဲအရာရှိတယောက်နဲ့အဆက်အသွယ်ရတယ်။အဲ့ဒီနောက် sorry မြန်မာစစ်ကောင်စီတန်ယုံကလည်းဆက်သွယ်လာခဲ့ပြီးမြဲအခုထိတော့ဘာမှမထူးခြားသေးဘူးလို့ပြောပါတယ်။အခုလိုပြည်ပနိုင်ငံတွေမှာအလုတ်ကန်အစင်မပြေဒုက္ခရောက်နေကြတဲ့မြန်မာအလုတ်သမားတွေကိုကူညီဖြည့်ရှင်းပေးမယ်အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေလိုအပ်နေပါတယ်။ပ ပြည်ပနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့လည်းမိမိတို့နိုင်ငံသားတွေရဲ့အရေးကိစ္စတွေကိုအလေးထားဖြေရှင်းပေးဖို့အကာအကွယ်ပေးဖို့လိုအပ်ပါတယ်ထို့အတူပြည်တွင်းမှာရှိတဲ့အလောက်ကန်ရှာဖွေရေးကုမ္ပဏီတွေကိုဥပဒေတွေနဲ့အညီစနစ်တကျဖြစ်အောင်လှုပ်ဆောင်ဖို့ကြီးကြပ်သင့်တယ်လို့ဥပဒေဖောက်ဖျက်ကျူးလွန်တဲ့ကုမ္ပဏီတွေကိုလည်းထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ဒါပေမဲ့လည်းအခုအချိန်မှာအဲ့ဒါတွေကိုမျှော်လင့်လို့မရနိုင်ပါဘူးဘာကြောင့်လဲဆိုတော့အာဏာသိမ်းစစ်ကောင်စီလက်အောက်မှာမြန်မာနိုင်ငံဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်သုံးနေပြီးမီဒီယာလွတ်လပ်ခွင့်လည်းမရှိတရားဥပဒေစိုးမိုးရေးလည်းကင်းမဲ့နေလို့ပါပဲ
ကချင်ပြည်နယ်မှာအသိပညာပေးမှုတွေလှုပ်ဆောင်နေတဲ့အရက်ဖတ်အဖွဲ့အစည်းတစ်ခုရဲ့ဒါရိုက်တာအမျိုးသမီးတူကသူ့အတွေ့အကြုံကိုပြောပြပါဗျာ။အဲဒီကနေနယ်ဇက်ဖြတ်ပြီးအိန္ဒိယနိုင်ငံတွေမှာအလုပ်သွားလုပ်ကြမဲ့အမျိုးသမီးတွေကိုသွားတွေ့ပြီးလူကုန်ကူးခံရနိုင်တဲ့အခြေအနေတွေကိုပြောပြသတိပေးတဲ့အခါအမျိုးသမီးငယ်တူကအန်တီရဲ့ဒီမှနေတော့လဲဘယ်နေ့အဖမ်းခံဘယ်နေ့အသက်ခံရမလဲမသိပါဘူး။ဘယ်နေ့အိမ်မီးရှို့ခံရမလဲစိုးရိမ်နေရတာဟိုမှာအစင်မပြေလို့ဒုက္ခရောက်ခြင်းလည်းရောက်ပါစေတော့တမီးတို့ဘဝတွေကတေမထူနေမထူတွေပါလို့ပြန်ပြောတယ်လို့ဆိုပါတယ
်ဒီလိုအခြေအနေတွေကြောင့်လဲကမ္ဘာလုံခြုံရေးကိုချင်းကြောက်နေတဲ့မြန်မာနိုင်ငံတွင်းကကြီးထွားလာနေသောရာဇဝမှုကျူးလွန်ရာဇုံများဆိုတဲ့စာတမ်းတစ်ခုကိုအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP က2022နိုဝင်ဘာလ6ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီစာတမ်းကတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့မြန်မာနိုင်ငံမှာပုံစံသင့်တဲ့လူကုန်ကူးမှုတွေကျုံပြုတ်မှုတွေနဲ့နိုင်ငံဖြတ်ကျော်လိမ်လည်မှုတွေပိုမိုဖြစ်ပွားလာတယ်။ကိုဗစ်ကပ်ရောဂါအလွန်ကာလအရသာအစိုးရထံကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီအုပ်ချုပ်လို့မရတဲ့နယ်မြေတွေပေါ်ပေါက်လာတယ်။အဲဒီလိုစစ်ကောင်စီမအုပ်ချုပ်နိုင်တဲ့ဒေသတွေနဲ့ဝေးလံတဲ့နယ်စပ်ဒေသတွေဟာရာဇဝတ်ဂိုင်းတွေရဲ့နေရာသစ်ဖြစ်လာတယ်။အဲဒီရာဇဝတ်ဂိုင်းတွေထံကနယ်ကြားဆောင်တပ် BGF တွေရဲ့အခွန်ကောက်ခံမှုဟာမြန်မာစစ်ကောင်စီရပ်တည်နိုင်ဖို့အ धिक ဝင်ငွေရရလမ်းကြောင်းတွေဖြစ်လာတယ်။လူကုန်ကူးမှုတွေအပါအဝင်တရားမဝင်မြန်မာစစ်ကောင်စီကြောင့်အိမ်နီးချင်းနိုင်ငံတွေရဲ့လုံခြုံရေးရာကိစ္စရပ်တွေကိုပါထိခိုက်လာစေတယ်လို့ဆိုပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြင်ကွင်းကျဲမဆူများကဏ္ဍကိုတင်ဆက်ပေးပါမယ်အာဏာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံအကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်၃သွယ်ပေါ်ပေါက်လာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမဆူမှာဒီအကြောင်းအချင်းအရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
အာဏာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံအကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်၃သွယ်ပေါ်ထွက်လာပါတယ်။ဒီလမ်းကြောင်းတွေကတရုတ်နိုင်ငံအနောက်ဘက်ခြမ်းကကုန်းတွင်းပိတ်ပြည်နယ်တွေကိုသမုဒ္ဒရာထွက်ပေါက်ရာရင်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ချိတ်ဆက်ဖို့ရည်ရွယ်တာပါ။ဒီလမ်းကြောင်းသစ်တွေကြောင့်အရင်ရှိပြီးသားတရုတ်မြန်မာစီးပွားရေးစင်ကြံဝိုင်းပုံတရံလမ်းကြောင်းထက်ပိုပြီးကျယ်ပြန့်လာပါတယ်။ပထမဆုံးတစ်ခုကတော့တရုတ်ဆွေချမ်းပြည်နယ်ချင်းတူးမြို့ကနေရှမ်းပြည်မြောက်ပိုင်းပြီးရင်ရန်ကုန်စိတ်ကမ်းကတဆင့်စင်ကာပူကိုချိတ်ဆက်တဲ့လမ်းကြောင်းဖြစ်ပါတယ်။ချင်းတူးကနေတရုတ်မြန်မာနယ်စပ်လင်ချမ်းအထိရထားနဲ့ကုန်တွေတင်ပို့ပါတယ်။လင်ချမ်းကနေချင်းရွှေဟောပြီးရင်ရန်ကုန်စိတ်ကမ်းအထိကားနဲ့တင်ပို့ပါတယ်။ရန်ကုန်စိတ်ကမ်းကနေစင်ကာပူစိတ်ကမ်းအထိပင်လယ်ရေလမ်းကြောင်းဖြစ်ပါတယ်။ဒီလမ်းကြောင်းကို2021ခုနှစ်ဩဂတ်လမှာစမ်းသပ်ပြေးဆွဲခဲ့ပြီးပြီးခဲ့တဲ့နှစ်မေလမှာတရားဝင်ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်တရုတ်လာအိုထိုင်းနဲ့မြန်မာကိုချိတ်ဆက်တဲ့လင်းနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုလည်းပြီးခဲ့တဲ့နှစ်မှာစတင်ပြေးဆွဲခဲ့ပါတယ်။ဒီလမ်းသစ်ကတရုတ်နိုင်ငံအနောက်တောင်ဒေသချုံချင်းကနေရန်ကုန်အထိဆက်သွယ်ထားပါတယ်။လမ်းကြောင်းသစ်ရဲ့ထူးခြားချက်ကတော့မဲခေါင်နိုင်ငံတွေရဲ့အဓိကကြတဲ့မြို့တွေကိုဖြတ်သွားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလမှာလင်းနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုစတင်ပြေးဆွဲခဲ့တာပါ။နောက်လမ်းကြောင်းသစ်ကတော့တရုတ်နိုင်ငံကွမ်ရှိဒေသတောင်တရုတ်ပင်လယ်ထဲကချင်းကျိုးစိတ်ကမ်းနဲ့ရန်ကုန်စိတ်ကမ်းကြားဓာတ်ရိုက်ချိတ်ဆက်ထားတာဖြစ်ပါတယ်။ခရီးစဉ်တစ်လျှောက်မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နိုင်ငံတွေကစိတ်ကမ်းတွေမှာစိုက်ကပ်မှာပါ။ ဒီလမ်းသစ်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာဖွင့်လှစ်ခဲ့ပြီးအပတ်စဉ်တင်မော်လေဆင်းပြေးဆွဲမှာပါ။လမ်းကြောင်းသစ်ကြောင့်တရုတ်ရဲ့ကုန်းလမ်းပင်လယ်ရေကြောင်းလမ်းစင်းကြံမှာမြန်မာကအရေးပါတဲ့ပဟိုချက်ဖြစ်လာပါတယ်။
ရဲ့မြင့်ကွင်းကျဲမဆူများကနာကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာပြည်မှပေးစာများကနာပါပြည်သူတွေရဲ့ရင်ဖွင့်လွှာတဲ့အကြံပြုလွှာတွေကိုမအေးသနာကျော်ကမြန်မာပြည်မှပေးစာများကနာမှာစူးစီးတင်ပြထားပါတယ်ရှင
်ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ထဆရတော်ရှင်ကတော့မင်္ဂလာပါ VOE ကသတင်းစုံတွေသတင်းမှန်တွေအမြဲတမ်းတင်ဆက်ပေးနေတဲ့အတွက် VOE ကိုအစင်မပြတ်အားပေးနေပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်အခုလိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးပါကိုမောင်မျိုးဆိုတဲ့တော်ရှင်ကအလုပ်တွေမှာအားတဲ့ဂျာကနေစာရေးလိုက်ပါတယ်မိတ်ဆွေတဲ့ VOE ရဲ့2023 Happy New Year မှာပျော်ရွှင်ကြပါစေဘေးရန်ကင်းပါစေအလုပ်ကိုင်များပါစေတဲ့သူကအင်တာနက်မကောင်းလို့ PSI ကနေအားပေးနေပါတယ်ဆိုလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်ရှင်။2023ဆုမွန်တွေလည်းအထူးကျေးဇူးတင်ပါတယ်နော်။နှစ်သစ်မှာ VOE ကတစဉ်အားလုံးကို Happy New Year ပါဆိုပြီးတော့နှစ်သစ်နှုတ်ခွန်းဆက်လာတဲ့သောရရှင်ကတော့ John Baker ဖြစ်ပါတယ်
။မင်္ဂလာပါ။ကျွန်တော်နှစ်ပေါင်းများစွာနားထောင်လာခဲ့တဲ့ VOE ကိုယခုတိုင်နားထောင်နေသေးပါ။သတင်းကိုအဓိကနားထောင်ပါတယ်။အခုဆိုရင်အယုတ်ကောအတန်ပါမြင်ရကြားရပြီးမှများစွာကျေနပ်မိပါတယ်။ကြိုးစားတင်ဆက်ပေးနေကြတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုကျေးဇူးတင်ပါတယ်။ Happy New Year ပါ။ကျန်းမာချမ်းသာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ခုလိုမျိုး VOA အစီအစဉ်တွေကိုနှစ်ပေါင်းများစွာနားထောင်ခဲ့တဲ့ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ရုပ်ရောအတန်ရောထုတ်လွှင့်ပေးတာကိုလည်းကျေနပ်တယ်ဆိုလို့အထူးဝမ်းသာမိပါတယ်။နှစ်သစ်မှာဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့ကမ္ဘာနိုင်ငံအသီးသီးကပြည်သူတွေနှစ်သစ်မှာမင်းကောင်းမင်းမြတ်နဲ့ရာသပန်ရှောင်းလန်းနိုင်ပါစေလို့ဆုပန်လိုက်ပါတယ်ဆိုပြီးတော့ဆုတောင်းပေးလာပါတယ်ဖျော်ရီကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖြည့်ပေးခြင်းပါတယ်ရှင်အောင်သူရဆိုတဲ့တော်ရှင်ကဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ဆောင်းပါးတွေကိုတစုတစည်းနဲ့နားဆင်ခြင်းရင်ဘယ်မှာနားထောင်ရမလဲပြောပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါဟုတ်ကဲ့ပါကိုအောင်သူရရေကျွန်မ Messenger မှာစာပြန်ထားပေးပါတယ်နော်ကျမတို့ VOE မြန်မာပိုင်းရဲ့ Internet စာမျက်နှာလိပ်စာဖြစ်တဲ့ bemis.voenews.com ကိုသွားလိုက်ပါရှင်အဲ့မှာ Radio အစီအစဉ်များဆိုတဲ့ဒီစာမျက်နှာကိုရအောင်တွားလိုက်တဲ့အခါမှာအဲ့စာမျက်နှာမှာသတင်းသုံးသက်ချက်တွေအကုန်တင်ပေးထားပါတယ်။ဦးကျော်ဇန်တာရဲ့မြမအရေးသတင်းသုံးသက်ချက်နဲ့ဦးအောင်ခင်ရဲ့သတင်းသုံးသက်ချက်တွေတပုတ်ချားစီရှိပါတယ်နော်။အဲ့ဒီ link ကိုလည်းကျွန်မ Messenger ကပို့ပေးထားတာမလို့အဆင်ပြေမယ်ထင်ပါတယ်။ Jolin Thai ဆိုတဲ့သောရရှင်ကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာနောက်ခံသတင်းနဲ့ပြောပြပေးပါ VOA တဲ့။Taylor Swift ဆိုထားတာလားတဲ့မေးလာပါတယ်။ဟုတ်ကဲ့ပါ။ကိုကျော်လင်းထိုက်ရေတချင်းနဲ့မှာ Taylor Swift ဆိုတဲ့နာမည်တော့ပါပါတယ်။စာသားထဲမှာပါတာပါ။ဒါမဲ့လည်းအဲ့တချင်းကိုသူဆိုထားတာတော့မဟုတ်ပါဘူး။တချင်းနာမည်က Money in the Air ဖြစ်ပါတယ်။သူဆိုသူက Renee Myers ဖြစ်ပါတယ်ရှင်။ဒါမဲ့အဲ့တချင်းကရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်မှုတွေတည်တံ့ထုတ်လွှင့်ထားတဲ့တချင်းဖြစ်ပါတယ်နော်။ဒါကြောင့်မလို့ဒီတချင်းကိုအပြစ်မှရှာနားထောင်လို့မရပါဘူး။အဲ့ဒီချင်းနားထောင်ကြနေဆိုရင်တော့တက်တန့်ရောင်သတင်းလာအစီအစဉ်လေးကိုစောင့်ပြီးတော့နားဆင်ပါနော်အထူးကျေးဇူးတင်ပါတယ ်သ တော်ရှင်နေမြန်မာပြည်ကဘေးစံများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအားပါရှိပါတယ်နော်အဲ့ဒီကစာတချို့ကိုလည်းအများအားဒီမြန်မာပြည်ကဘေးစံများအစီအစဉ်ကနေဖော်ပြပေးနေပါတယ်ဒီတစ်ပတ်မှာတော့ကိုအောင်မြင့်သူရေးလာတဲ့စာကိုဖော်ပြပေးကြပါတယ
် VOA ရေးမြန်မာပြည်ကဘေးစံများအစီအစဉ်ကိုအရင်ကစာရေးဘူးတချင်းတောင်းမှုပါတယ်ပြက်ကြိန်နေလဲရာဘူးပါတယ်အာနာသိမ်းထားတဲ့တိုင်းပြည်မှာအသက်ရှင်ရတာလူဖြစ်ရတာစိတ်ဓာတ်ကျမိပါတယ်လူဘဝတသက်တာမှာတခါလေးပဲမဲပေးဘူးတာအပေခံဖြစ်စည်းခံရလို့စိတ်ပြက်မိပြန်ပါတယ် VOA ရသတင်းတွေကိုအမြဲနားဆင်ပြီးအားတင်းနေရပါတယ်ဗျာကျေးဇူးပါ VOA ရေ
ဘဝမှာတသက်မှာတခါပဲမဲပေးဘူးပါတယ်အဲ့မှာပေးထားတဲ့မဲဖြစ်စည်းခံရလို့စိတ်ပြက်မိပါတယ်တဲ့ဟုတ်ကဲ့ပါအခုလည်းမကြခင်မြန်မာနိုင်ငံကပြည်သူတွေမဲပေးခြင်းနဲ့ဆိုရင်တော့စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲကြုံအောင်တော့မယ်ထင်ပါရဲ့နော်။နောက်ထပ်သောရရှင်တယောက်သူကတော့လက်ရှိမြန်မာနိုင်ငံမှာစစ်ကောင်စီကမျိုးပြအခြေရွာတွေမှာလူတွေစီးရင်လိုက်ကောက်နေရတဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ်
။အာဏာသိမ်းအကြမ်းဖက်စစ်အုပ်စုတွေကမျိုးပြတွေမှာလူတွေစီးရင်ကိုစစ်သားတွေရဲတွေနဲ့စီးရင်မပေးမနေရရက်ွက်တွေကိုပိတ်ဆို့ပြီးမှဓမြတိုက်သလိုလိုက်ကောက်နေပါတယ်။တကောင်ကြီးနဲ့မှာပါပေမဲ့အိမ်မှာလက်ရှိမရှိနေသူတွေကိုမင်းနီတာပယ်ထုတ်တာမျိုးတွေလုပ်နေပါတယ်ဒီလိုလုပ်တာက PDF CDM တွေကိုတကောင်ကြီးနဲ့ကထုတ်ပယ်လိုက်တာပါမြန်မာနိုင်ငံသားတွေကို blacklist လုပ်နေတာပါအာနာသိန်းအကြမ်းဖက်စစ်အုပ်စုကရုံမာနိုင်သမျှရုံမာနေကြတာပ
ါဒါကတော့မြန်မာနိုင်ငံမှာစစ်ကောင်စီကရွေးကောက်ပွဲမကျင်းပခင်လူတွေစီရင်ကောက်တယ်ဆိုပြီးတော့မျိုးပြကျေးရွာတွေမှာလိုက်ပြီးတော့လူဦးရေစီးရင်စစ်ဆေးတာနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာပါနောက်ထပ်သောရရှင်တယောက်ကလည်းဒီလူဦးရေစီးရင်ကောက်တဲ့အဖြစ်ရက်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဒီသောရရှင်ကဇန်နဝါရီလ12ရက်နေ့ကရေးလာတာဖြစ်ပါတယ်ရှင်သူကရန်ကုန်မြို့မြို့ရဲမှာလူဦးရေစီးရင်ကောက်တဲ့အခြေအနေကိုအခုလိုရေးပြောလာပါတယ
်ဇန်နဝါရီလ12ရက်နေ့ကသတင်းပါမြို့ထဲကဘုတ်တထောင်ကြောက်တတာပပဲတန်းမှာရက်ွက်ရုံးနေသွားပြီးအိမ်တောင်စုစီးရင်ပေးရပါတယ်မနေ့ကအထီတော့လူတွေရှင်ပြီးစီးရင်လာပေးသူတွေနဲပါတယ်လို့ပြောပါတယ်သူတို့ကောက်တာဘယ်တုန်းကဘယ်သူပဲနေခဲ့လက်ရှိနေထိုင်သူကိုသာကောက်ပါတယ်နေပြောင်းသွားသူနိုင်ငံခြားသွားသူတွေကိုမသိကျင်ကြပါဘူးအိမ်တော်သူစီးရင်ကိုလည်းဂရုမစိုက်ပါဘူးလက်ရှိစီးရင်ပေးပြီးရင်တရင်လာပို့သူရဲ့နာမည်ဖုန်းနံပါတ်တွေကိုတောင်းပြီးလက်မှတ်ထိုးခိုင်းပါတယ်တရင်မှာပေးရင်ပြဿနာရှာမဲ့သဘောရှိပါတယ်သူတို့ဘက်ကတော့မဖြစ်ဖြစ်အောင်လုပ်ပါပြီရွေးကောက်ပွဲလုပ်ဖြစ်ရင်လဲအခုလိုချိန်ကြောက်ကြအောင်မှာဖြစ်ပါတယ
်။ဒါကဒီသောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါ။ဒီအိမ်နောက်စုစီရင်ကောက်တာနဲ့ပတ်သက်ပြီးတော့နောက်ထပ်သောရရှင်တရားကိုသူ့နာမည်ကိုမဖော်ပြပါနဲ့တဲ့။ဒါမဲ့လဲသူ့နာမည်ကတရုတ်စလုံးနေနဲ့ရေးလာတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်မလဲတရုတ်စာမဖတ်တယ်လို့ရောင်းပြီးတော့တော့မှသူ့ရဲ့နာမည်ကိုမပြောနိုင်ပါဘူးเนาะ။ဒီသောရရှင်ကလဲဒီအိမ်နောက်စုစီရင်ကောက်တဲ့သူကိုယ်တိုင်ကြုံတွေ့နေရတဲ့ဖြစ်ရပ်တစ်ခုကိုရေးပြီးတော့ဝေမျှလာပါတယ်။
တို့စီမှာတော့အိမ်တော်စုစရာလောက်ခိုင်းနေနာမည်တစ်ခုထည့်ရင်တသိန်းကျွန်တော်ညီလင်များကလေးဆိုရင်3သိန်းစဉ်းစားကြည့်ပါဘလောက်ထိလွန်လဲလို့မင်းတို့ကအဆင်ပြေတယ်လေတဲ့အထိုင်းမှာလင်များသွားလှုပ်လှုပ်ကလေးငယ်အိမ်ထားခဲ့ပြီးကြုံခံနေရတာကိုအဆင်ပြေတယ်ငွေရှိတယ်ဆိုပြီးတော့အကြောင်းဖန်ငွေညှစ်တာပါ
ဒါကမြန်မာနိုင်ငံမှာအခုဒီရွေးကောက်ပွဲမတိုင်ခင်မှာစစ်ကောင်စီကခြေရွာမျိုးနယ်တွေမှာလိုက်ပြီးတော့အိမ်တော်စုစင်းနေကောက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တရရှင်တွေသူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုရေးလာကြတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးတနာကြောအပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လောကထူခြားတဲ့သတင်းကလေးတွေကိုတင်ပြပေးချင်ပါတယ်။အာဂျင်တီးနားလက်ရွေးစင်ဘောလုံးသမားလီယိုနယ်မက်ဆီမစင်စွန့်နေတဲ့အယုတ်ကလေးတွေစပိန်မှာအယောင်အယာဆုံးဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာတော့ရှီခဲပြည်ပေါ်မှာအင်သာစီပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတွေတို့တင်ဆက်ထားပါတယ်ရှင်။
အာဂျင်တီးနားလက်ရွေးစင်ဘောလုံးသမားလီယိုနယ်မက်ဆီမစင်စွန့်နေတဲ့အယုတ်ကလေးတွေစပိန်နိုင်ငံမှာအယောင်အယာဆုံးဖြစ်နေပါတယ်။အာဂျင်တီးနားအသင်း2022 FIFA ကမ္ဘာဖလားချန်ပီယံဖြစ်လာခဲ့ပြီးတဲ့နောက်အခုလိုအယောင်အယာဆုံးဖြစ်လာတာပါ။ကာကနဲလို့ခေါ်တဲ့စပိန်ရိုးရာမစင်စွန့်တဲ့အယုတ်ကလေးတွေဟာစပိန်နိုင်ငံအရှေ့မြောက်ပိုင်းကတလူးနီးယားဒေသကဖြစ်ပါတယ်။နာမည်ကျော်ဘောလုံးသမားမက်ဆီရဲ့ပုံတူအယုတ်ကလေးတွေဟာသူကစားခဲ့တဲ့ဘောလုံးအသင်းတွေရဲ့ဂျာစီအင်ဂျီ၃မျိုးဝတ်ဆင်ထားပြီးတော့ပြင်ပြောင်လေးတွေနဲ့မစင်စွနေတဲ့ရုပ်ကလေးတွေဖြစ်ပါတယ်။တချို့ပုံတူရုပ်တွေမှာကမ္ဘာဖလားကိုကင်မြောက်ထားပြီးတချို့ရုပ်တွေကတော့ရွှေဘော့လုံးကိုကင်ထားတဲ့ပုံတွေပါ။အခုလိုစပိန်နိုင်ငံဘာစီလိုနာမြို့မှာရှိတဲ့ရိုးရာကာကနဲရုပ်ဆိုင်မှာမက်ဆီလိုကမ္ဘာကျော်ဘောလုံးသမားအယုတ်အပြင်တခြားလူသိများထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့ယူကရိန်းသမ္မတဇလန်စကီ၊ရုရှားသမ္မတပူတင်၊ပြင်သစ်သမ္မတမက်ခရွန်တို့အပြင်ကွယ်လွန်သွားပြီဖြစ်တဲ့ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလီဇာဘက်နဲ့အတူဗြိတိန်ဘုရင်သစ်တတိယမြောက်ချားစ်ဘုရင်ကြီးရဲ့ပုံတူအယုတ်တွေကိုလည်းဝယ်ယူလို့ရပါတယ်။အယုတ်တစ်ခုကိုတော့အမေရိကန်ဒေါ်လာ22ဒေါ်လာကျတဲ့နဲ့လို့ kagne.com အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒီကဲပြင်ပေါ်မှာအင်တာစီပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ကွန်ကွန်နယ်လီမြို့မှာကျင်းပတဲ့ဒီပြိုင်ပွဲဟာ42ကြိမ်မြောက်ကျင်းပတာပါ။ပြိုင်ပွဲဝင်တဲ့အင်သာတွေဟာဘိုးတိုင်းအင်သာသို့မဟုတ်အဖုံးအုပ်ထားတဲ့ပုံးတစ်ခုကို4000တသားအင်သာတစ်ခုတည်းကိုထည့်ထားပြီးနှင်းလျှောစီးလို့ရအောင်အောက်ခြေမှာစကိတ်တံများနှစ်ခုတက်ထားရတာပါ။အင်သာ30ခုလိတ်တစ်ခုကိုလည်းထည့်သွင်းထားရပြီးတော့အထဲမှာအုပ်ထုပ်ဆောင်ထားတဲ့လူတယောက်ကဝင်ထိုင်ပြီးအဲ့ဒီအင်သာကိုအနောက်ကလူ2ယောက်ကပန်းတိုင်ကိုအမြန်ဆုံးရောက်အောင်တွန်းရတာပါ။တောင်တန်းနှစ်ခုကြားမှာတည်ရှိပြီးတော့ပြည်နယ်နဲ့အမျိုးသားဥယျာဉ်တွေကြားထဲမှာတည်ရှိတဲ့ဒီမျိုးလေးကအေးချမ်းလှတဲ့ဆောင်းရာသီမှာအဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့အထီးမကျန်စေဖို့အတွက်အခုလိုပြိုင်ပွဲကိုပျော်ပွဲရှင်ပွဲတစ်ခုအနေနဲ့နှင်းဆင်ကျင်းပတာပါ။ဒီပြိုင်ပွဲကိုဒေသတွင်းကနေရအနှံ့ကလူတွေလာရောက်ရှင်ပြိုင်ခဲ့ကြပြီးအနီးနားမှာလည်းဘေးကရဲကြီးနေသူတွေအတွက်အနှွေးတွေရစေဖို့မီးပုံကြီးတစ်ခုကိုဖြိုထားပေးပါတယ်ခင်ဗျာ။
ဘူဂေးရီးယားနိုင်ငံကကြီးရွာတရွာမှာကြောက်စရာအမီရောင်မျက်တဖုံးကြီးတွေနဲ့ခေါင်းလောင်းတွေကိုဝစ်ဆင်ထားတဲ့သူတွေစီတန်းလှည့်လည်ကကြတဲ့ကပွဲတစ်ခုကိုနှစ်သစ်ကိုကြိုဆိုတဲ့အနေနဲ့ပြုလုပ်ခဲ့ကြပါတယ်။ဆွာဗားလိုနာမည်ပေးထားတဲ့ဒီကပွဲကိုမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ကျန်းမာရေးကောင်းစေဖို့နဲ့သီးနှံတွေအောင်မြင်စေဖို့လည်းရည်ရွယ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီပွဲမှာတခြားဒေသကသူတွေလည်းလာရောက်ကြည့်ရှုကြပြီးတော့ညဘက်ကပွဲမှာတော့မိတို့တွေကင်ဆောင်ပြီးမိဘုံကြီးတစ်ခုဘေးမှာကခုံကြပါတယ်။အဲ့ဒီလိုကားခုံတဲ့သူတွေကိုဆူအဗာကားစ်လို့ခေါ်ပြီးတော့သူတို့ရဲ့ဒီတစ်သားမျက်နှာဖုံးတွေဟာကိုယ်တိုင်လက်နဲ့ဖန်တီးထားတာဖြစ်တယ်လို့ငှက်မွေးတွေနဲ့အလှဆင်ထားတာကြောင့်တချို့ဟာဆိုရင်6ပေနီးပါးအမြင်ရှိပါတယ်။ကပတ်မှာတက်ဆင်ထားတဲ့ခေါင်းလောင်းတန်တွေနဲ့ခလောက်တန်တွေဟာမကောင်းဆိုးဝါးနဲ့ယောဂဗျာတွေကိုမောက်ထုတ်နိုင်တယ်လို့လည်းပါဝင်သူတွေကယုံကြည်ကြပါတယ်။တချို့ပါဝင်တဲ့သူတွေဆိုရင်အသက်9နှစ်ကလေးကဆင်နွှဲလာတာဖြစ်ပြီးတော့
ဒီကပွဲလောက်ပြောစရာကောင်းတဲ့ပွဲမရှိဘူးလို့ပါဝင်သူတူဖြစ်တဲ့အသက်29နှစ်အရွယ်ဂျိုဂျီအီဗနော့ဖ်ကပြောပါရရှင
်ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်တစ်ခုမှာအေးချမ်းလာတဲ့ဆောင်းရာသီအတွင်းဒီကဲရီစိန်တဲ့အခမ်းအနားတစ်ခုကို2023ခုနှစ်ရဲ့နှစ်ဆပထမဦးဆုံးသတင်းပတ်မှာကျင်းပခဲ့ပါတယ်ဂျမားကြီးကောင်းမွန်စေဖို့စိတ်ဝိညာဉ်တန်ရှင်းစေဖို့နဲ့နှစ်သစ်အတွက်ဆူတောင်းတဲ့အနေနဲ့ဒီကဲရီစိန်ကြတာပါနိုင်ငံပိုင်းလေးပဲဝစ်ထားတဲ့အမျိုးသား33ယောက်နဲ့အဖြူရောင်ဝစ်စုံတွေဝစ်ဆင်ထားတဲ့အမျိုးသမီး9ယောက်တို့ဟာရေခဲရီထည့်ထားတဲ့ပုံးထဲမှာနှစ်ခါစိန်ခဲ့ကြပြီးတော့စုစုပေါင်းအချိန်၄မိနစ်ကြာရေခဲရီစိန်ခဲ့ကြတာပါရေခဲရီထဲမှာခြေချောင်းတွေနာကျင်နေခဲ့ပေမဲ့လည်းပြီးသွားတဲ့အခါမှာတော့လန်းဆန်းသွားတယ်လို့အသက်85နှစ်အရွယ်ယိုရှိဟီတိုရှိပါတာကပြောပါတယ်သူဟာဒီပွဲမှာအသက်အကြီးဆုံးဖြစ်ပြီးတော့68နှစ်တိုင်မပြတ်မကွက်ရေခဲရီစိန်ခဲ့သူတူဦးလည်းဖြစ်ပါတယ်68ကြိမ်မြောက်အဖြစ်ကျင်းပတဲ့အခုလိုရှင်တိုဘာသာရေးအခမ်းအနားကိုတက်ပိုးဦးစုအီနာရီဘုရားကျောင်းမှာကျင်းပခဲ့တာဖြစ်ပြီးတော့အခမ်းအနားကျင်းပတဲ့အချိန်နေ့အပူချိန်ဟာ9ဒီဂရီဆယ်စီယပ်စ်လောက်ပဲရှိပါတယ်1955ခုနှစ်မှာအခုလိုအခမ်းအနားကိုကျောင်းတိုင်ဖုံးတော်ကြီးဟောင်းတစ်ပါးကကိုယ့်ဘာသာကိုရေခဲရီနဲ့ပတ်ဖြန်းပြီးဒေသခံအတိုင်းအဝိုင်းကျမ်းမာချမ်းသာစေဖို့ဆူတောင်းပေးခဲ့ရာကနေစတင်ခဲ့တာပါခင်ဗျာ
ကမ္ဘာသလွားကအခုလိုထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူတို့တို့ကတင်ပြခဲ့တာပါရှင် VOA ကနေအခုလိုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုတော့ VOA ရဲ့ internet စာမျက်နှာ bamish.voanews.com မှာတစ်ခါပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စုံမင်းပြောပြပေးပါရှင်
အကြံဖက်ပြိပခါတွေပေါ်ပေါက်နေတဲ့မြန်မာနဲ့ကမ္ဘာတစ်လွှားငြိမ်းချမ်းရေးအတွက်တနင်္ဂနွေနေ့ကကြာရောက်တဲ့တရုတ်နှစ်သိက္ခူအထိမ်းမှတ်ဟောကြားရာမှာပုံရံမင်းကြီးကတိုက်တွန်းလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကျေးရွာကနှစ်ပေါင်းရာကျော်ရှိတဲ့ခရစ်ယာန်ဘုရားကျောင်းမိရှုဖျက်ဆီးခံရတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်ပုံရံမင်းကြီးကအဲ့ဒီလိုမိန့်ကြားလိုက်တာပါ။မြန်မာနိုင်ငံမှာအရေးပါဆုံးနဲ့ရှေ့ကြဆုံးဝေပြူတဲ့နေရာတွေတဲ့အပါအဝင်ဖြစ်တဲ့ချမ်းသာရွာကဘုရားကျောင်းမိရှုဖြက်စည်းခံရတာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းဗာတီကန်ကျောင်းတော်စိန့်ပီတာယဉ်ပြင်ကပရိသတ်ကိုတနင်္ဂနွေနေ့ကပုံရံမီမင်းကြီးဖရန်စစ်ကမိန့်ကြားလိုက်တာဖြစ်ပါတယ်။ယူကရိန်းအတွက်လက်ပတ်တူအမျိုးအစားတင်ကားတွေပေးပို့ရေးအတည်ပြုဖို့ဖိအားပေးမှုတွေများပြားနေချိန်မှာပဲဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ဟာပြင်သစ်သမ္မတနဲ့တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာထိပ်သီးဆွေးနွေးခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်ကယူကရိန်းကိုအစ်မြင့်တင်ကားတွေပို့ပေးမလားပို့မပေးဘူးလားဆိုတာမပြောခဲ့ပေမဲ့ဆုံးဖြတ်ချက်ကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူညှိနှိုင်းပူးပေါင်းပြီးမှချမှတ်မယ်လို့ Reuters သတင်းဌာနကကိုးကားဖော်ပြပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့ပြင်သစ်လုတ်လက်ကလက်အမျိုးအစားတိုက်ခိုက်ရေးတင်ကားတွေယူကရိန်းကိုပေးပို့ဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းပြောပါတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာတရုတ်နှစ်သစ်ကူပွဲတော်ကျင်းပနေတဲ့ကာပွဲတစ်ခုမှာစနေနေ့ညနောင်ပိုင်းကလူ၁၀ယောက်သေဆုံးခဲ့တဲ့ပြစ်မှုတနက်ပစ်ခတ်မှုကျူးလွန်သူကိုအာဏာပိုင်တွေကဆက်လက်ရှာဖွေနေပါတယ်မန်ထရိုရီပတ်အရက်ကစတားဘယ်လွန်ဒန်းစတူဒီယိုပစ်ခတ်မှုမှာအမျိုးသား၅ဦးနဲ့အမျိုးသမီး၅ဦးသေဆုံးပြီး၁၀ဦးတည်းမနဲ့ဒဏ်ရာရရှိခဲ့တယ်လို့ခရိုင်ရဲမှူးကပြောဆိုပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုခင်မောင်စိုးမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတငေထိုက်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Derek Smith တို့ဖြစ်ပါတယ် VOA American အတန်ရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ line လမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လင်းခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံပါပါ
This program has come to you from the Voice of America,
Washington.